88 90 ចានាកောင်ဆောင် ကို ជីមីနဲ့ လွတ်တော် အမတ်ဟောင်း NLD ပါတီ ဝင် ကို ဖြူစီယာ တော်တို့ အပေါ် တည်တံမင့် ကို အထက် တရားရုံး အစဉ်စဉ် အပါဝင် စစ်ကောင်စီ ဘက်က လည်း နောက်ဆုံး အတီး ပြုတ်လိုက်ပြီလို့ စစ်ကောင်စီ ပြောခွင့်ရသူက ဆိုပါတယ် အကျဉ်းထောင်လုံထုံးလုံနီအရာ ဆက်ပြီး ဆောင်ရွက်သွားဖို့ပဲ ရှိတော်မယ်လို့ စစ်ကောင်စီက ပြောပါတယ် ဒီအကြောင်း ရန်ကုန်က ပေးပို့လာတာကို ကိုသားညွန် ပြောပြပေးပါဦးခင်ဗျာ
အကြံဖတ်မှုဥပဒေတွေနဲ့တရားစွဲဆိုထားတဲ့ကိုကြည်မီနဲ့ကိုဖြိုးစရာတို့ကိုဒီနှစ်ဆန်းပိုင်းနဲ့ဒီနှစ်ဆန်းပိုင်းကလေးကစစ်ခုံရင်တွေကနေပြီးတော့တည်တံ့တည်တံ့ပြစ်တံ့အသီးသီးချမှတ်ခဲ့တာပါအမိန့်ချတဲ့တရားရုံးဘက်ကတင်ပြလာတဲ့တည်တံ့အမိန့်ကိုအထက်တရားရုံးအစဉ်စစ်အပါဝင်စစ်ကောင်စီဘက်ကပါတီးပြူပြီးဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းက င်ဖြစ်ပါတယ်ဒီမှာကုန်းဆွေးလီပြီးပြီးဖြစ်ပါ
တယ်တရားရုံးရဲ့သဘောတဘောဝအရတည်ရန်ပေးခံရသူတွေရဲ့တည်ရန်အမိန့်ကိုအမိန့်ချတဲ့တရားရုံးဘက်ကကာယကံရှင်းရဲ့သဘောရမ်းမပါပဲလေအထက်တရားရုံးအစစ်စစ်နဲ့နိုင်ငံတော်အကြီးအကဲအဆင့်တွေရဲ့အတူပြုချက်ကိုယူရပါတယ်မြန်မာနိုင်ငံမှာတည်ရန်စီရင်ချက်ကိုကျိုးမိန်ပေးတာက1989နှစ်မတ်လတုန်းကနောက်ဆုံးဖြစ်တယ်လို့သိရပါတယ်။နိုင်ငံရေးတိုက်ခိုက်တွေကိုကျူးပေးကွပ်မြက်ခဲ့တာကတော့1986ခုနှစ်တုန်းကကျောင်းသားကောင်းဆောင်စလိုင်းတင်မောင်ဦးနဲ့1989ခုနှစ်မှာဘိုးကြီးအောင်ကျော်မြင့်တို့ကိုကွပ်မြက်ခဲ့တာနောက်ဆုံးဖြစ်ပါတယ်။နောက်ပိုင်းတည်ရန်ကျိုးမိန်ပေးခံရသူတွေကိုတော့ကွပ်မြက်စီရင်မှုမရှိဘဲနဲ့လူငင်းချမ်းသာကွင်းအမိန့်တွေနဲ့နှစ်ရှည်ထောက်နိုင်ပြီးပြောင်းခဲ့ပါတယ်။တည်တံပြစ်တံကိုစီရင်ကွပ်မြက်တဲ့အထိပြန်လဲကျင့်သုံးမသုံး view ကမင်းမြန်းပေမဲ့ဒီပေါ်မှာစစ်ကောင်စီဘက်ကဘာမှတ်ချက်မှမပေးသလိုဘယ်နေ့မှကျိုးမိတ်ပြီးမယ်ဆိုတာကိုအတိအကျမပြောဘဲနဲ့အချင်းထောင်လှုပ်ထုံးလုံနည်းတွေအတိုင်းဆက်လုပ်မယ်လို့ဘူဂျိုဇော်မင်းထုံးကပြောပါတယ
်။တည်တံကိုကျွန်တော်တို့ဆောင်ရွက်တဲ့အခါမှာအချင်းထောင်လှုပ်ထုံးလုံနည်းရှိတာရှိပြီးဖြစ်ပါတယ်။ပြီးရင်တည်တံချမှတ်သင်ခံရတဲ့သူတွေရဲ့ကျွန်တော်တို့ဟိုဘောနာတည်တံကိုကျွန်တော်တို့လက်ကမဆောင်ရွက်နေမှာလှုပ်ဆောင်ရမယ့်လုပ်ငန်းတွေရှိပါတယ်။ဒီအခွင့်အရေးတွေလောက်ဆောင်ရမယ့်လုပ်ငန်းတွေအားလုံးကိုအချင်းတော်အစီအစဉ်ကနေဆိုင်သူတို့ဆောင်ရွက်သွားပါလိမ့်မယ်
။အခုလိုတည်တံကိုအတီးပြုတ်ကျိုးမိတ်ပြီးတာနဲ့ပတ်သက်လို့လုံထုံးလုံနီးအမြင်မြန်ဆက်ဆန်းလုံနိုင်ပွဲမရှိဘူးလို့ယူဆမှုတွေရှိတယ်လို့ပဲဒီလိုလုပ်မယ်ဆိုရင်တော့ပြဿနာပိုကြီးထွားလာအောင်လှုပ်ဆောင်တာဖြစ်မယ်လို့ယူဆချက်တွေလည်းရှိပါတယ်။တည်တံကြခံသူတွေနဲ့ပတ်သက်လို့အစစ်အစစ်လောက်ကန်ရတဲ့လုံနီးလုံဟန်တွေနဲ့ပတ်သက်ပြီးတော့ရှင်းနေတူကတော့အခုလိုပြောပြပါရစေ။ဆက်ခွန်း
ဆရာပြောလို့ဆက်သူကခေရင်ကဆိုတိုင်းကတိုင်းကတိုင်းလို့ပြောလို့ပြောလို့ဆိုတော့ပထမအကြည့်ဆိုတာအဒီဒီဒီရေယူဆက်သွားတာသူကတော့ယူဟန်ကတိုင်းတိုင်းချင်းကမတင်လို့ကျင်နေတယ်ဒီလိုရှိတဲ့ကြိုးရေးမှာတင်ရတယ်ဆင်းပေးရတယ်အဲ့ဒါတင်ပြီးသူကလည်းလိုက်ပြီးရှိရပါလို့ဟိုတက်တော့ဒီကတနားခက်တာအဲ့ဒီကိစ္စတွေဆောက်ဆိုတော့တနားခက်တာပေးလိုက်ပြီးဆိုရင်သူနေကောင်းရတာကြီးပါပေါ့နေကောင်းရတာကတော့လုပ်နေတာသူတို့ရှိနေတဲ့အချိန်ပေးလိုက်တယ်တနားခက်တာပေးလိုက်ပြီးဆိုရင်နှစ်လလောက်ကျန်တာဒီကို၆ထဲမှာစုပြီးတဲ့ process ကဘယ်လိုလုပ်နေရလဲသူက၆ချင်နေလို့လောက်တာသူကလည်းဒီကြီးကိုနေအာသူတွေပြစ်နေပြီလေဒီသမားတို့ကိုချုပ်နေကြအောင်ဆောက်ထားတယ်ဟုတ်ဘွားပေါ့ခုနှစ်ဆက်ဆောင်ကြတော့တော့မဖြစ်နဲ့
ကိုကျော်မင်းယူခေါ်ကိုချင်းမီကိုအကျန်းဖက်ပုံမှား49ကကြီးအကျန်းဖက်တက်ခိုက်မှုတွေမှာပါဝင်အကျန်းပေးမှုအကျန်းဖက်ပုံမှား50စာမျက်စွဲအကျန်းဖက်ပုံမှား50ညငွေကြီးဆိုင်ရာထောက်ပံ့မှုစရိုင်းနဲ့ဆွဆွဲပြီးတော့အခုလိုမင်းချတာဖြစ်ပါတယ်ကိုဖြိုးစီရတော်ခေါ်ကိုမောင်ကျော်ကတော့အကျန်းဖက်တိုက်ဖြည့်ဥပဒေပုံမှား49ကကြီးအရအကျန်းဖက်အုပ်စုတစ်ခုခုကိုထောက်ပံ့ရန်အတွက်လက်နက်ပစ္စည်းတွေတင်ဆက်ထားမှုအကြံဖက်တိုက်ခိုက်မှုတွေမှာပါဝင်အကြံပေးမှုအကြံဖက်ပုံမှား50စာမျက်စွဲအကြံဖက်ပုံမှား50ညအရအလှငွေတွေကောက်ခံပြီးတော့အကြံဖက်လုပ်ငန်းတွေအတွက်လက်နက်ခရမ်းဝယ်ယူခြင်းလမ်းစဉ်မဲ့ရင်ဝယ်ယူခြင်းငွေကြေးဆိုင်ရာထောက်ပံ့မှုတွေလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့အခုလိုတည်တံပြစ်တံတွေချမှတ်ခဲ့တာဖြစ်ပါတယ်။နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ Amnesty International ကထုတ်ပြန်ထားတဲ့2021ခုနှစ်ကမ္ဘာတစ်ဝန်းတည်တံပေးမှုကိုလေ့လာဆောင်ကြည့်တဲ့အစီအစဉ်စာထဲမှာတော့လက်ရှိမှာမြန်မာနိုင်ငံတွင်းစစ်ခုံရုံးတွေကနေပြီးတော့တည်တံချမှတ်ခံထားသူ90နီးပါးအထိရှိတာကြောင့်ဒါဟာအရင်နှစ်တွေကတည်းက8ဆနီးပါးမြင့်တက်လာပြီးဆက်နာသိမ်းမှုအောက်ကမြန်မာနိုင်ငံတွင်းမှာတည်တံအပြစ်ဒဏ်ချမှတ်နှုန်းဟာစိုးရိမ်ပွဲမြင့်တက်လာနေရဲဆိုပြီးတော့ထောက်ပြထားပါရခင်ဗျာ